ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတို့မှာအလုတ်ကင်ရှာဖွေလိုကြတဲ့မြန်မာတွေဟာထိုင်းမြန်မာနယ်စပ်ဒေသတစ်ဆင့်အခုရက်ပိုင်းနေ့စဉ်အစုလိုက်အပြုံလိုက်ဝင်လာနေကြဆဲဖြစ်ပြီးထိုင်းနိုင်ငံတဲကပြည်နယ်၄ခုမှာ၄ရက်အတွင်းမြန်မာ900နီးပါးဖမ်းဆီးခံခဲ့ကြရပါတယ်ဒီအကြောင်း VOA သတင်းတောက်မှအေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံတဲကိုအလုတ်ကင်ရှာဖွေဖို့လာကြတဲ့မြန်မာတွေနဲ့ထိုင်းနိုင်ငံကနေတဆင့်မလေးရှားနိုင်ငံထိသွားပြီးအလုတ်လုတ်ကင်ကြမဲ့မြန်မာတွေဟာထိုင်းမြန်မာနယ်စပ်တွေကနေအဆက်မပြတ်ဝင်ရောက်လာနေဆဲဖြစ်ပြီးမေလ16ရက်နေ့ကနေ22ရက်နေ့အထိ၄ရက်အတွင်းမြန်မာနိုင်ငံသား900နီးပါးအဖမ်းခံရကြောင်းရောင်ကြီးဦးလူသမားအဖွဲ့ကအလုတ်သမားရေးလှုပ်ရှားသူဦးမိုးကျော်ကအခုလိုပြောပါတယ
်ကျွန်တော်မြန်မာနိုင်ငံနဲ့ညီပြီးတော့ထိုင်းနိုင်ငံပဲတဲဟူဝင်ရောက်လာလို့ပေါ့လေအထောက်ထားမဲ့လို့ဖမ်းဆီးခံရတာဒီ၄ရက်အတွင်းမှာ900နီးပါးလောက်ရှိတယ်ပေါ့ဒါကျွန်တော်ဒီကနေ့မှဆိုလို့ရှိရင်မဲဆိုင်တက်မှာတစ်နေ့ရောက်ထိုင်းကလည်းရှိတယ်။မနေ့ကတော့မြဝတီဘက်ကနေလာပြီးတော့ထိုင်းနိုင်ငံကံဖက်ဖြစ်ပြိုင်တွေကိုဝင်လာတဲ့မြန်မာ35ယောက်ထိုင်းကလည်းရှိတယ်။ဒီမေလ20ရက်နေ့ကပဲကချမပူရီနဲ့ပရာကျွတ်ဖီယံကံပီနယ်ထဲမှာ294ယောက်ဖမ်းမိပါရှင်။အာဒီမေလ19ရက်နေ့ကပဲမောဆောင်ပရာကျွတ်နယ်စပ်မှာမလေးချောင်းကိုခွင့်ရကြမယ်မြန်မာ359ယောက်ဖမ်းဆီးတာလေကျွန်တော်ခံရလာပြီးသိရှိရပါတယ်။အဲဒါကြောင့်မလို့၄ရက်အတွင်းမှာထိုင်းနိုင်ငံတွေကိုဝင်ရောက်လာတဲ့အဲလူ900နီးပါးလောက်ကိုခန့်ခန့်လူပြောလို့ရပါတယ်ဗျဟုတ်ကဲ့ပ
ါဖန်စီခံရတဲ့မြန်မာတွေဟာလူကုန်ကူးတဲ့ပွဲစားတွေကိုအခကျင်းဝင်အများပြားပေးရပြီးမြန်မာပြည်မှာအိမ်နေချမ်းနေရောက်ချပေါင်နှံတာတွေနဲ့အတိုးများစွာပေးပြီးငွေချေးလာခဲ့ကြတဲ့သူတွေများပါတယ်အခုဆိုရင်လူပွဲစားတွေကိုပေးရတဲ့ငွေချေးကမြန်မာကျပ်ငွေ10သိန်းကနေ18သိန်းနဲ့ညီမျှတဲ့ထိုင်းဘတ်ငွေ 18,000 ကနေ 3,000 လောက်ထိပေးပြီးလာခဲ့ကြတာလို့လည်းဦးမိုးကျော်ကဆိုပါတယ်
အဲ့တော့ကုန်ကြစိတ်ကြီးအနေနဲ့လည်းကျွန်တော်တို့ဒီကနေပြီးတော့ဖမ်းဆီးမိတဲ့သူတွေကိုကယ်ဒီဒီနဲ့ဖမ်းဆီးမိတဲ့ရှေ့ကောက်လူသမားတွေကိုပေါ့နော်မင်းများနဲ့ခါကြတယ်လေဒီကုန်ကြစိတ်ကလည်း18,000ကနေပြီးတော့3,000အထိဟာလာဒီကုန်ကြတာတွေကိုဘက်3,000အထိကုန်ကြတာကိုတွေ့ရတယ်ဆိုတော့ကျတော့အခုချိန်ကြီးလေအခုဟာလာဒီ2022ခုနှစ်မေလအဲမှာလေရက်တိုက်စုစုပဲဖန်ခံတယ်ခုရပိုင်းတွင်းမှာတော့900ရီဘလောက်ဖန်ခံတယ်ဆိုတော့အစုလိုက်အပြင်လိုက်ကဆက်ပြီးဝင်ရောက်နေသေးတယ်လို့ဒီလိုပြောလို့ရပါတယ်ဗ
ျပြီးခဲ့တဲ့နှစ်2021ခုနှစ်ထဲမှာအထောက်ထားမဲ့နိုင်ငံခြားသားအလုပ်သမား6,000ကျော်အဖမ်းခံရတယ်ဆိုပြီးရှေ့ပြောင်းလုပ်သမားရေဆောင်ရွက်နေတဲ့အဖွဲ့တွေကဆိုပါတယ်ဒီထဲမှာတော့မြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်2022ခုနှစ်နှစ်ဆကနေမေလအထိတော့မြန်မာရှေ့ပြောင်းလူသမား10,000ခွဲလောက်အဖမ်းခံနိုင်ရပါတယ်ထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါထိန်းချုပ်ဖို့အတွက်အပါအဝင်နေဆက်ဒေသတွေကနေလူပုံကူးသူတွေနဲ့တရားမဝင်ဝင်ရောက်လာသူတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးဖို့နဲ့လုံခြုံရေးတပ်ဖွဲ့တွေအနေနဲ့နေဆက်ဒေသမှာပုံမကင်းလက်စစ်ဆေးမှုတွေလုပ်ကြဖို့ထိုင်းအစိုးရကပြည်내အသီးသီးကအုပ်ချုပ်ရေးမှုတွေကိုဖေဖော်ဝါရီလထဲကညွှန်ကြားထားတာကြောင့်အဖမ်းဆီးတွေကိုဇက်တိုက်လုပ်နေတာလည်းဖြစ်ပါတယ်ရှင်